ရုရှားရဲ့ဂျူးကျော်စစ်အပြစ်ရေးအတွက်အမေရိကန်တင်တင်းနဲ့အကြံပြုချက်ကိုရုရှားကလက်ခံဖို့လက်မခံရနောက်ထပ်တန်းခတ်အရေးယူမှုချမှတ်မှာဖြစ်ကြောင်း G7 ဆက်မှုထိပ်သီး9နိုင်ငံကတောက်ကြံနေမှာပူးတွဲချိန်ရချက်ထုတ်ပြန်ပါတယ်။ G7 နိုင်ငံတွေအနေနဲ့ယူကရိန်းနိုင်ငံတည်ရှိမှုလက်လက်ပြီးအချုပ်ချာအာဏာပိုင်မှုရှိဖို့ကိုယ်နေမြေပိုင်ကိုကိုကာကွယ်ဖို့တွေအတွက်ယူကရိန်းကိုအပြောင်းလဲမရှိထောက်ခံပံ့ပိုးမယ်လို့လည်းထပ်မံအတည်ပြုပါတယ်။ရုရှားနဲ့ယူကရိန်းရှာနှစ်ဖက်လိုက်နာဖို့တူညီတဲ့အချက်တွေပါတဲ့အပြစ်ရဲ့သဘောတူညီချက်တစ်ခုချမှတ်ပြီးဒါကိုအပြစ်ဝအကောင့်ထဲဖော်ဖို့ရုရှားဘက်ကသဘောတူချောင်းပြန်ချဖို့ G7 အဖွဲ့ကနေဒါမှာပြုလုပ်တဲ့ဆွေးနွေးပွဲအပြီးထုတ်ပြန်တဲ့ပူးတွဲကြေညာချက်မှာတောင်းဆိုပါတယ်။တကယ်လို့အပြစ်ရဲ့အရေးအတွက်ရုရှားဘက်ကသဘောမတူခဲ့ရင်ရုရှားပေါ်မှာနောက်ထပ်အရေးယူတန်ခတ်ရေးကိုဆွေးနွေးကြတာပါ။ဒီထဲမှာရေနံဈေးနှုန်းကန့်သတ်တာနောက်ထပ်ထပ်ပြီးအရေးယူရတဲ့တခြားအရေးယူမှုတွေလုပ်ဖို့ပါဝင်တယ်လို့လည်းပြောပါတယ်။သမရအင်မြူကတော့သမရဒေါနယ်ထရန့်ရဲ့အထူးကိုယ်စားတဲ့ Steve Witkoff ဟာ Twitter ပြင်းနေမှာရုရှားသမရဗလာဒီမီယာပူတင်နဲ့ပြောကြားခဲ့တယ်လို့ပြောပါတယ်။